အီဂျစ်နိုင်ငံမှာလူ24ဦးမကတေဆုံးခဲ့ရတဲ့လုံခြုံရေးတွေရဲ့နှိမ်နင်းမှုတွေနဲ့စစ်တပ်ဆန့်ကျင်ရေးဆန္ဒပြပွဲတွေ၃ရက်ကြာဖြစ်ပွားပြီးတဲ့နောက်မှာဂျားဖက်ရဲ့တာဝန်ကြီးအဖွဲ့ကနှုတ်ထွက်စာတင်သွားပြီးနောက်တစ်ရက်မှာပဲအီဂျစ်ရဲ့အာဏာရလက်နက်ကင်တပ်ဖွဲ့များရဲ့စစ်ကောင်စီကနိုင်ငံရေးအဖွဲ့တွေနဲ့ပြည်ပခါဖြည့်ရှင်ရေးပြောဆိုဆွေးနွေးကြဖို့တောင်းဆိုသွားပါတယ်။လက်ရှိဖြစ်ပွားနေတဲ့ပြည်ပခါရဲ့နောက်ွယ်ကအကြောင်းရင်းတွေကိုသုံးသပ်ပြီးတော့ဒီပြဿနာကိုအမြန်ဆုံးဖြည့်ရှင်နိုင်မှုနည်းလမ်းတွေရှာဖွေရေးအတွက်အမျိုးသားဆွေးနွေးပွဲတစ်ခုလှုပ်ဆောင်ဖို့တောင်းဆိုပြီးတော့အားလုံးတည်တည်ငြိမ်ငြိမ်ရှိကြဖို့စစ်ကောင်စီကမနေ့ညပိုင်းမှာကြေညာချက်ထုတ်ပြန်သွားတာဖြစ်ပါတယ်။